ကျမ်းမာတော်မူပါစဒူတော်မောင်ရေအခုတလောဖြစ်လိုက်တဲ့အမှုတွေကကြောက်ခမန်းလိလိပဲနော်နှစ်ရက်ခြားတစ်ခါလောက်လူသက်မှုတွေနဲ့အမှုကြီးတွေဇက်တိုက်ဖြစ်နေတယ်မင်းသိတဲ့အတိုင်းလူသိများထင်ရှားတဲ့အမှုတွေကရက်တက်ချက်ကိုယ်တိုင်အသက်ခံရတဲ့၄လောင်းပြိုင်လူသက်မှုနောက်၃လောင်းပြိုင်ပြီးခဲ့တဲ့ရက်ပိုင်းကမှ35လမ်းကြောက်တရားမှဖြစ်ခဲ့တဲ့နှိကင်းကြောင်တောင်လူသက်မှုတိုင်တရားမှကင်းလှည့်နေတဲ့ဒုတက်ချက်အသက်ခံရတဲ့အမှုကင်းတာပင်လောင်းလမ်းမှဖြစ်ခဲ့တဲ့ဘုံမှုနဲ့ဆရာဝန်မှလူသက်မှုမန္တလေးမဟာအောင်မြင်းနယ်မြေမှာဖြစ်ခဲ့တဲ့မိန်းကလေးကချစ်သူကောင်လေးကိုဓားနဲ့ထိုးတတ်တဲ့အမှုဓားစွမ်းနေပြလိုက်ကြတာငတ်တူရဲ့တစ်ကနေရှိရင်ဓားနဲ့ထိုးလိုက်တယ်ဆိုတာကြီးပဲဘာဖြစ်လို့လူတွေဟာတီးခန့်စိတ်ကုံဆုံးနေလဲမသိပါဘူးငတ်တူငါတို့ငငယ်ကလည်းရံမကြာခဏဖြစ်တာကြားဘူးမြင်ဘူးနေတာပဲအလွန်ဆုံးထိုးကြိတ်ရိုက်နှက်တာလောက်နဲ့ပြီးခဲ့ကြတယ်လူတက်မှုဖြစ်လောက်အောင်အထိတော်တော်ကိုရှားပါးပါတယ်ခုဟာကတစ်ကနေရှိတတ်လိုက်ကြတော့တာပါပဲလူသက်မှုကိုထမင်းစားရေတောက်လုံနေကြအလုပ်တစ်ခုလို့အလွယ်တကူသဘောထားလာကြတယ်။ဘာဖြစ်လို့လူတွေဟာဒီလိုဇက်ရဲလက်ရဲနဲ့တီးခန့်နိုင်စွမ်းကုံဆုံးလာကြတာလဲ။အဖေကရှင်းပါတယ်ငါတူ။ဘဝတစ်လျှောက်လုံးအဖိနှိတ်ခံလာခဲ့ကြရတာရဲ့စီးပွားရေးချွတ်ချုံကြလွန်းတာရဲ့ပညာရေးနှိမ့်ကြတာရဲ့တွေကြောင့်မှာလူတွေဟာထပ်ပေါက်ပိတ်ပြီးမထူးဆက်ခင်းကြဖို့အခြေအနေအကြောင်းတရားမျိုးစုံကနောက်ကနေတွန်းပို့သလိုဖြစ်လာနေတာပါငါတူ။နောက်တစ်ခုကပြိုလဲမတက်ရိမ့်ရိုင်ပြက်စီးနေတဲ့တရားရေးမနိုင်ကိုအယုံကြည်မရှိတော့တာလဲပါပါတယ်အမှုခင်တစ်ခုခုဖြစ်လာရင်တရားရုံးရဲ့ဆုံးဖြတ်ချက်တွေကအဂရိလိုက်စားပြီးဘယ်လိုမှလက်ခံနိုင်ကြရာမရှိတော့အောင်ပြောင်းပြန်စောက်ထိုးတွေဖြစ်နေလေတော့တရားရုံးအထိကိုလူတွေကအရောက်မခံကြတော့ပဲကိုကိုတိုင်တရားစီရင်တဲ့အနေထားတွေဖြစ်လာတာပါပဲငါတူတရားရုံးကိုအယုံကြည်မရှိဘူးငါဖတာငါစီရင်ချက်ချပြီးလှုပ်ချင်တာလှုပ်လိုက်တာအကောင်းဆုံးပဲဆိုတဲ့ဆုံးဖြတ်ချက်တွေလူတွေရဲ့စိတ်မှာကိန်းအောင်လာကြတယ်မင်းတို့တရားရုံးထက်ငါစိတ်ငါတရားရုံးကပို့ပြီးထိရောက်မြန်ဆန်နေဆိုတဲ့အနေထားမျိုးတွေဖြစ်လာတယ်ငါတူဒီတော့ဒီလိုအမှုခင်းမျိုးတွေရော့ကျသွားအောင်လူတွေယုံကြည်ကိုးစားနိုင်တော့တဲ့တရားရေးမနိုင်ကိုအစိုးရကပြန်ပြီးထူထောင်ပေးဖို့လိုပါတယ်ငါတူတရားဥပဒေစိုးမိုးမှုဟာနိုင်ငံတကာနိုင်ငံရဲ့အသက်ပါပဲစင်ရဲမွေးတေမှုပညာရေးနိုင်ကြမှုတွေကလည်းရာသွေးမှုထူပြောလာစေတဲ့အရေးကြီးတဲ့အချက်တွေဖြစ်တာကြောင့်နိုင်ငံရဲ့ပညာရေးကိုလည်းပြန်ပြီးမြင့်မားလာအောင်ကြိုးစားကြရမယ်အလုတ်ကိုင်းခွင့်လန်းတွေဖန်တီးပေးခြင်းအပြင်လဲလမ်းပေါ်လေလွတ်နေတဲ့လူငယ်တွေကိုအလုတ်ထဲစိတ်ရောက်စေပြီးမှုကင်းကျူးလွန်တာကိုရော့ပါသွားအောင်လှုပ်ဆောင်နိုင်ပါတယ်အထူးသဖြင့်အစမတန်မြင့်မားနေတဲ့ကုံစင်းနှုံးတွေနဲ့စီးပွားရေးချွတ်ချုံကြမှုကိုလည်းပြန်ပြီးအဖက်ဆင်နေအောင်ကြိုးစားကြမယ်ငါတူနောက်ပြီးရတဖွဲ့ဝင်တွေကိုလည်းအင်အားဖြည့်တင်းပြီးနိုင်ငံတကာစံနှုန်းမီအရေးချင်းရှိတဲ့သူတွေဖြစ်လာအောင်ပံ့ပိုးကူညီမှုတွေလုပ်ပေးသင့်ပါတယ်ငါတူရေခင်မီလက်နက်ကိရိယာတွေလည်းတက်ဆင်ပေးသင့်ပါတယ်ရဲနဲ့ပြည်သူအချို့အစားကနိုင်ငံတကာစံနှုန်းရဆိုလူဦးရေ400မှာရဲတယောက်ရှိရမှာဖြစ်ပေမဲ့ငရုမြန်မာပြည်မှာတော့လူဦးရေ1196ယောက်မှာရဲတယောက်ပဲရှိနေတယ်။တရားဥပဒေစိုးမိုးမှုကိန်းဂဏန်းရနိုင်ငံတကာစံနှုန်းနဲ့ဆိုရင်မြန်မာနိုင်ငံကဒေသတွင်း15နိုင်ငံမှာအဆင့်14နေရာမှာရောက်နေတယ်။ဒီကမ္ဘာလုံးအတိုင်းအတာရဆိုရင်နိုင်ငံပေါင်း96နိုင်ငံမှာမြန်မာနိုင်ငံကအဆင့်89နေရာမှာရှိနေတာကြောင့်တရားဥပဒေစိုးမိုးမှုကအနိုင်ဆုံးအနေထားရောက်နေတယ်လို့ပြောလို့ရပါတယ်ငါတူ။နောက်ပြီးရဲတပ်ဖွဲ့တွေကိုလည်းလူတွေယုံကြည်ကိုးစားမှုရှိတာအောင်ပြုပြင်ပြောင်းလဲမှုတွေအများကြီးလုပ်ဖို့လိုအပ်နေတယ်။အဂရိလိုက်စားတာတာဝန်ကိုခြေပွန်းအောင်မထမ်းဆောင်တာတွေကိုလည်းထိထိရောက်ရောက်အရေးယူရမယ်။ရဲတပ်ဖွဲ့ကိုအကူအညီတောင်းလိုက်ရင်မိမိပိုင်ရဲစခန်းမဟုတ်လို့အမှုမဖွင့်ပေးတာထိထိရောက်ရောက်စုံစမ်းစစ်ဆေးမှုတွေမလုပ်တာအမှုခင်းဖြစ်နေတဲ့နေရာတွေကိုအချိန်မီရောက်မလာတာတွေရှိနေတယ်။လမ်း40အင်းဝအချုပ်ဆိုင်မှာဖြစ်တဲ့အမှုကိုပဲကြည့်တာဝန်တည်သူကသတင်းအချက်လက်အပြည့်စုံနဲ့အမှုဖွင့်တိုင်ကြားပေမဲ့အချိန်ကြာမြင့်တဲ့အထိထိရောက်တဲ့အရေးယူဆောင်ရွက်မှုတွေဘာတစ်ခုမှလုပ်မပေးခဲ့ဘူးတတ်နိုင်တဲ့လောက်ခေါင်းဆောင်ခဲ့တဲ့အနေအထားကိုတွေးခဲ့ရတယ်နေ့တိုင်းဖုံးဆက်ပြီးအသိပေးတိုင်ကြားနေလဲမျက်နှာလွဲကဲပြစ်လုပ်ခဲ့တယ်နောက်ဆုံးမလွှဲမရှောင်တာတဲ့အနေအထားရောက်လာမှစုံစမ်းစစ်ဆေးမှုတွေလုပ်ပေးခဲ့တယ်ဒါဟာလဲဟိုးလေးတစ်ကြော်ဖြတ်ခဲ့ရတဲ့အနေအထားမှုလူတွေသိခဲ့ရတာမြန်မာနိုင်ငံအနှံ့မှာဒီလိုမျက်နှလွဲကဲပြစ်လုပ်ခဲ့တဲ့တာဝန်မြူခဲ့တဲ့ရဲဌာနတွေဘလောက်တောင်ရှိနေလဲဆိုတာမတွေးဝင်အောင်ပါပဲငါတူမန္တလေးတိုင်းဒေသကြီးတစ်ခုထဲမှာတင်ရှစ်လအတွင်းမှုကင်းပေါင်း1300ကျော်ရှိခဲ့တဲ့စည်ရင်မဝင်အင်းမဝင်နဲ့မေးပြောက်ခန်းလစ်လူရှုခန်းတဲ့အမှုခင်းတွေထည့်ပေါင်းလိုက်ရင်ဘယ်လောက်တောင်တရားဥပဒေစိုးမိုးမှုကင်းလွတ်နေလဲဆိုတာမတွေးဝင်အောင်ပါပဲငါတူတစ်ခုခံတာတာကတနက်ကိုတရားဝင်ရောင်းဝယ်ဖောက်ကားနိုင်တဲ့နိုင်ငံတွေလိုအခြေအနေမျိုးမဟုတ်လို့တာပေါ့တရားဝင်လက်နက်ရောင်းဝယ်ကင်ဆောင်ခွင့်များပေးလိုက်လို့ကတော့သူ့ပစာသာလုပ်ငန်းတွေလည်းဟိမ့်ဟိမ့်ထောက်ကုန်မှာငါတော့မြင်ယောင်မိသေးပါတယ်ငါတူနိုင်ငံရဲချားကသူ့ပစာသာကုမ္ပဏီတွေလည်းအလောတကြီးသူ့ထက်ငါဥအောင်မြန်မာနိုင်ငံမှာလာပြီးရင်းနှီးမြှုပ်နှံကြဖို့စူးစမ်းကြပါလိမ့်မယ်တ ဒါတော့ပြလိုက်တဲ့ဓာဇွန်းနေကွာဒေးဗစ်ချန်တောင်နောက်ောက်ကျသွားစေရမယ်ငါတို့မြန်မာနိုင်ငံသားတွေပါငတ်တူကဲပါလူကလေးရေမင်းလဲလုံလုံခြုံခြုံနဲ့စိတ်ချလက်ချနောက်ကျောင်းအေးအေးနေနိုင်တဲ့နိုင်ငံသားကောင်းတယောက်ဖြစ်ပါစေလို့အဘဆုတောင်းပေးလိုက်ပါတယ်ကွယ်နောက်မှဆက်ကြတာပေါ့မင်းရဲ့အဘစန်နီဦး